ထိုင်းနိုင်ငံ Smart Sankon KI မှာတရက်တည်းကိုရိုနာဗိုင်းရပること故ဆက်သူ900ကျော်တွေ့ရှိခဲ့တဲ့အတွက်အဲ့ဒီဒေတာတစ်ဝိုက်ကလူပေါင်း 1,000 ကျော်ကိုရောဂါပိုးစစ်ဆေးသွားဖို့စီစဉ်နေပြီဖြစ်ပါတယ်။ကူးစက်မှုတော်တော်များများကမြို့တော်အနီးကပစိုးရောင်းဝယ်ရေးဈေးတခုကရွှေပြောင်းအလုပ်သမားတွေနဲ့ဆက်ဆံနေကြောင်းထိုင်းတာဝန်ရှိသူတဦးကိုကောက်ကပ်ပြီး Reuters သတင်းကပြောပါရယ်ယောဂါပိုးစပီးပြန့်နှံ့ခဲ့တဲ့ထိုင်းနိုင်ငံအနောက်တောင်ပိုင်းစမတ်ဆခွန် KI နဲ့အဲ့ဒီအနာက Smart Sankron KI တွေမှာနာမည်ပေါ်တဲ့ဦးနဲ့ဒီဇင်ဘာလ23ရက်နေ့မှာလူပေါင်း 1,300 လောက်ကိုယောဂါပိုးစစ်ဆေးဖို့စီစဉ်နေတယ်လို့ထိုင်း COVID-19 ရိုက်ဖျက်ရေးအဖွဲ့ပြောခွင့်ရတာဝီစင်ဝီဇာသူရောတင်ကတနင်္ဂနွေနေ့ကသတင်းစာရှင်းလင်းပွဲမှာပြောပါရယ်ထိုင်းနိုင်ငံနဲ့တနင်္ဂနွေနေ့ကတွေ့ရှိတဲ့ကူးစက်ခံရသူ956ယောက်တဲ့စမတ်ဆန်ကွန်ခိုင်မှာ916ယောက်မြို့တော်ဘန်ကောက်နဲ့စမတ်ဆန်ကွန်ခိုင်ကပြည်တွင်းကူးစက်သူ19ယောက်နဲ့ပြည်ပကူးစက်သူ41ယောက်ပါဝင်ပါတယ်စမတ်ဆန်ကွန်ခိုင်နဲ့ကူးစက်မှုတွေကရွှေပြောင်းအလုပ်သမားတွေနဲ့ဆက်ဆံနေပြီးအလုပ်သမားအများစုကမြန်မာနိုင်ငံကဖြစ်ပါတယ်ကူးစက်မှုတွေဖြစ်ပွားတဲ့နေရာကဒေသခံတွေကတော့ယောဂမကူးစက်အောင်တတိထားနေကြရတယ်လို့ပြောပါတယ်
เราป้องกันอยู่แล้วแต่คนอื่นที่เขาไม่รู้ว่าเราป้องกันแบบไหน
သူစုလူရဲ့ရှိတဲ့နေရာတွေကိုရှောင်သလိုယောဂကုနိုင်တဲ့အခွင့်အလမ်းများတဲ့သူတွေနဲ့ထိတွေ့မှုကိုတတိထားရှောင်ပါတယ်။အခြားသူတွေကတော့မလုပ်တော့မသေးကြပါဘူးလို့ဒေသခံတို့ကပြောပါတယ်။အခုယောဂကုဆတ်မှုအသစ်တွေ့ရှိခဲ့တဲ့ဈေးနှုန်းတစ်ဝိုက်နေထိုင်သူမြန်မာလူသမားတွေကိုနေအိမ်တွေမှာပဲနေထိုင်ကြဖို့ထိုင်းအာဏာပိုင်တွေကအမိန့်ထုတ်ပြန်ထားပါတယ်။စမတ်ဆကွန်ခရိုင်အတွင်းကုဆတ်မှုတွေပြင်းထန်လာတဲ့အပေါ်မှာမြန်မာရှေ့ပြောင်းအလုပ်သမားတွေကိုအပြစ်တင်ပြောဆိုနေမှုတွေကိုထိုင်းနိုင်ငံသားတွေကဆိုရှယ်မီဒီယာတွေမှာဖြန့်ဝေရေးသားနေကြကြောင်းနဲ့ဒီအခြေအနေပေါ်မြန်မာအလုပ်သမားတွေစိတ်မသက်သာဖြစ်နေကြကြောင်းယောဂစစ်ဆေးလုပ်ငန်းတွေမှာအကူအညီပေးနေတဲ့အဖွဲ့ကကိုကျော်စရာက EFP သတင်းဌာနကိုပြောပါရခင်ဗျာ